ဗြိတိန်နိုင်ငံမှာအမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တို့ဟာမကြသေးခင်ကရုရှားနှစ်ဖက်တရှိုးဟောင်းနဲ့တမိခစ်သူတို့ကိုတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့အာရုံကြောထိခိုက်စေတဲ့အဆင့်နဲ့အလားတူအဆိတ်ခံခံရပြီးအချိန်နဲ့ဟာသိပ်ဆိုးတဲ့အဆင့်ကိုရောက်နေတယ်လို့ဗြိတိန်ထိပ်တန်းအရာရှိကြီးသူကပြောကြလိုက်ပါတယ်။အသက်44နှစ်အရွယ်ဒွန်စထရက်ကစ်နဲ့အသက်55နှစ်အရွယ်ချာလီရိုလီတို့နှစ်ဦးဟာတရှိုးဟောင်းတားဖာနှစ်ဦးအဆိတ်ခံခံခဲ့တဲ့ဆာစပရင်နဲ့7กิโลเมตรกว่ามาရှိတယ် Emissary မှာတတိမိနေတာကိုစနေနေ့ကတွေ့ရှိခဲ့ရတာဖြစ်ပါတယ်စမ်းသပ်မှုအဖြေကိုသိရပါပြီသရုံဆောင်ဟာလဲ Novichok ဆိုတဲ့ Iron Jaw ထိခိုက်စေတဲ့အဆိတ်နေတာဖြစ်ပါတယ်လို့ Britain အရာရှိတဦးဖြစ်တဲ့ Neil Basu ကသတင်းတောက်တွေကိုပြောကြားလိုက်ကြပါဒီဆောင်ရဲဟာ Iron Jaw အဆိတ်နဲ့ဘယ်လိုထိတွေ့လာလဲသူတို့ကိုပြစ်မှတ်ထားပြီးတိုက်ခိုက်တာခံခဲ့ရတာလားဆိုတော့ကိုဆုံးဖြတ်ဖို့အတွက်အတန်းဖက်တိုက်ချင်တဲ့အရာရှိတွေကဆက်လက်ပြီးကြိုးပမ်းနေကြပါတယ်ဒီကိစ္စဆင်းရဲဖို့အတွက်အစိုးရအရေးပေါ်ကော်မတီအစည်းအဝေးတက်ကိုစက်တက်ပရင်းနေမှာကျင်းပဖို့အတွက်ဗြိတိန်ပြည်ထောင်စုဝန်ကြီးကနေခေါ်ယူထားပါတယ်ဝန်ကြီးချုပ်စီဆမ်မီကဒီကိစ္စကိုထိတ်တန့်အရေးကြီးကြီးကိစ္စရဖြစ်နေကန့်ကွက်နေပြီးတော့ထိတ်တန့်အရေးဝန်ကြီးတွေဟာအချိန်မပြတ်အချိန်မပြတ်စောင့်ကြည့်နေပါတယ်လို့ပြောပါတယ်